အမေရိကန်နဲ့မက္ကဆီကိုနယ်ဆက်ကဒီဟွာနာမြို့မှာရရှိနေတဲ့ဗဟိုအမေရိကကရှစ်တောင်းဝင်ရောက်သူ9000လောက်အတွက်အကူအညီသမဂ္ဂအနေနဲ့အကူအညီပေးဖို့ဒီဟွာနာမြို့တော်ကတောင်းဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှခလုံကွေးရဖို့မက္ကဆီကိုဘက်ချမ်းမှာရရှိနေတဲ့အဲဒီရှစ်တောင်းဝင်ရောက်သူတွေဟာအခုခါမှာဒီဟွာနာမြို့ကအားကစားယုံကြည်နေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုစန့်ကျင်ကန့်ကွက်ကြတာကြောင့်အရေးပေါ်အကျက်တဲ့အခြေအနေဆက်ရောက်နေကြောင်းမြို့တော်ဝန်ကတောက်ကြနေမှကြေညာထားတာပါတလားကြောကြဗဟိုအမေရိကန်နိုင်ငံတွေကိုဖြတ်သန်းခဲ့ပြီးတဲ့နောက်ရောက်ရှိလာတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပါဝင်တဲ့ရှစ်တောင်းဝင်ရောက်သူ4,986ယောက်ကိုစေတနာဝန်ထမ်းတွေအာဏာပိုင်တွေကအကူအညီပေးထားကြောင်းဒီဝါနာမြို့တော်ဝန်ဝမ်မန်နီယယ်ဂက်စတလန်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အဲဒီတွေမှာရာဇဝတ်မှုကျူးလွန်သူတွေဂိုင်းဖောက်ဝင်နေတဲ့အကြမ်းဖက်သမားတွေပါပါဝင်နေဆိုတာမျိုးကိုအထောက်အထားမပြနိုင်တဲ့ဆွတ်ဆွတ်ပြောဆိုထားတာပါဟွန်ဒူရက်စ်နိုင်ငံကအများစုပါဝင်တဲ့ရှစ်တောင်းဝင်ရောက်သူတွေဟာအော်တိုဘာလလည်းလောက်ကလေးကအမေရိကန်ပြည်အောင်စုအထိစတင်ထွက်ခွာလာကြတာဖြစ်ပြီးလမ်းတစ်လျှောက်မြို့ရွာတွေမှာညဤရနာခဲ့ကြပါတယ်အဲဒီလူတွေအများစုဟာသူတို့နေရရင်နိုင်ငံတွေမှာဖြစ်ပွားနေတဲ့ပြည်ပခါတွေစီးရဲမွတ်တီမှုတွေကနေပိုကောင်းမွန်တဲ့ဘဝမှာနေထိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှာခလုံးကွေးရဖို့မက္ကဆီကိုနယ်ဆက်မြို့မှာအခုလိုရောက်ရှိနေကြတာပါခင်ဗျာ